ဆီးရီးယားနိုင်ငံမှာတိုက်ခိုက်တာတွေရဲ့ဆိုင်ရေးကိုတရင်တစ်ပတ်အချိန်တွင်စတင်မှုကမ္ဘာ့အရေးကြီးနိုင်ငံတွေကြားသဘောတူထားပြီးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီသဘောတူညီချက်ဟာမိမိတို့စောင့်ဆိုင်းနေတဲ့ဖြစ်ထွန်းတိုးတက်မှုဖြစ်နိုင်မယ်ရှိပါတယ်လို့မြူနစ်သဘောတူညီချက်ရခဲ့တဲ့ဂျာမနီနိုင်ငံမှာလုပ်တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ CEO ရဲ့တဘာပတိယန်အဂလန်ကပြောပါတယ်။ဆီးရီးယားချက်တဲ့အတွက်ဖြေရှားတဲ့လမ်းကြောင်းမှာရေးကြီးတဲ့အဆင့်ဖြစ်တယ်လို့တူရကီနိုင်ငံသားဝန်ကြီးမာဘလူးကာဘူဆိုဂလူကဒီကနေ့ Twitter မှာရေးပါတယ်။ဒါပေမဲ့လည်းကမ္ဘာ့အရေးကြီးနိုင်ငံတွေအနေနဲ့သူတို့ရဲ့တပ်ဖွဲ့တွေကိုဆီးရီးယားကမြေပြင်တိုက်ပွဲတစ်ခုခုမှာပါဝင်ဖို့လုံမှာမျိုးကိုတော့ရုရှားနိုင်ငံသားဝန်ကြီးဒီမီထရီမေဒီယက်ဒက်ဖ်ကသတိပေးထားပါတယ်။မြေပြင်စစ်ဆင်ရေးဟာအားလုံးကိုစစ်ပွဲတစ်ပွဲတွေဆွဲခေါ်သွားလိမ့်မယ်လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုထဲမှာရုရှားနိုင်ငံသားဝန်ကြီးကပြောထားတာပါ။တိုက်ခိုက်မှုတွေရဲ့ဆိုင်မဲ့ကိစ္စဟာ ISL လူစရာတပ်ဦးအပါအဝင်အကြမ်းဖက်ဝါဒကင်ဆွဲတဲ့တခြားအဖွဲ့တွေနဲ့တော့မဆိုင်ဘူးလို့ဝန်ကြီးကယ်ရီကမြူနစ်မြို့မှာသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်မှုတွေရေရှည်မှာရော့ကျသွားအောင်လုပ်ဖို့စံပုံစံတွေကိုလေ့လာဆန်းစစ်ရေးအမေရိကန်နဲ့ရုရှားတို့ပူးတွဲဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့18နိုင်ငံပါဆီးရီးယားထောက်ကူပြုရေးနိုင်ငံတကာအဖွဲ့ကလှုံ့ဆော်သွားမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။